အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ညနေပိုင်းကဒုတိယအကြိမ်ထိပ်သီးအစည်းအဝေးပထမရက်အဖြစ်တွေ့ဆုံကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကသမ္မတထရန့်နဲ့ထိပ်သီးအစည်းအဝေးအောင်မြင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။သမ္မတထရန့်ကလည်းအလားတူမျှော်လင့်ကြောင်းပြောပြီးမြောက်ကိုရီးယားရဲ့ကြီးမားတဲ့စီးပွားရေးအလားအလာကိုလည်းချီးကျူးပြောဆိုသွားပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲနဲ့ပတ်သက်ပြီးသိထားရသမျှကိုကိုကျော်ကျော်သိန်းကစုစည်းတင်ပြထားပါတယ်ရှင်။
သမ္မတဆမ်းနဲ့ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဟာသူတို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးအစနေမှာပဲအကောင်းမြင်စကားတွေကိုပြောခဲ့ကြတာပါဒီကနေ့ဇွန်လကစင်ကာပူမှာပထမကြိမ်ထိပ်သီးအစည်းအဝေးအသီးဂျပန်261ရက်အတိအကျကြာပြီးတဲ့နောက်အခုဒီကြိမ်ထပ်တွေ့ကြတာကိုကင်ကအလေးထားပြောပါတယ်အဲဒီဂျပန်261ရက်တွင်နားလည်လွယ်မမှုတချို့ရှိခဲ့တဲ့အကြောင်းအခြေအနေကိုနားလည်မှုလွယ်မတဲ့အမြင်နဲ့ကြည့်သူတွေရှိခဲ့တဲ့အကြောင်းပြင်ပကပါကနေလာတဲ့ဟိုးအရင်ကာလတွေကရန်လူမှုတချို့ရှိနေသေးဖြစ်ကြောင်းကင်ဂျုံကပြောပြီး
အဲ့ဒီမဲ့အဲ့ဒီအသားအစီအလုံးကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပြီးရပောင်း261ရက်ကြာခဲ့ပြီးတဲ့နောက်အခုထပ်တွေ့ကြပါပြီအဲ့ဒီ261ရက်ဟာအပြင်းထန်ကြိုးပမ်းအားထုတ်မှုနဲ့ဆစ်ရှည်တိခါမှုအများပြားလိုအပ်ခဲ့တဲ့ရက်တွေဖြစ်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်ဒါပေမဲ့ဒီကနေ့ဒီမှာတယောက်နဲ့တယောက်ပေကျင်းရှင်ခံပြီးကျွန်တော်တို့ရောက်နေကြပါပြီ။ဒီကနေ့ဒီဒီချိန်မှာကျွန်တော်တို့အောင်မြင်မယ်ဆိုတဲ့မျှော်လင့်ချက်ရရှိပြီးအဲ့လိုဖြစ်အောင်ကျွန်တော်တကယ်ကိုပဲစူးစမ်းသွားမှာပါ
။ဒါမှမဟုတ်ဆောင်ကလည်းပထမတစ်ချိန်ထိပ်သီးအစည်းအဝေးဟာအောင်မြင်ခဲ့တယ်လို့ခံစားရတဲ့အကြောင်းပြောပြီးအခုတစ်ချိန်ထိပ်သီးအစည်းအဝေးပေါ်သူ့ရဲ့မျှော်လင့်ချက်ကိုလည်းပြောသွားပါတယ်။
I thought the first summit was a great success, and I think this one hopefully will be equal or greater than the first. And we made a lot of progress.
Some of the things we are thinking about in the middle of the summer.ခုဒီကိန်းကလည်းပထမတစ်ကြိမ်ကနဲ့တန်းတူသဘောမျိုးပို့ပြီးတော့တောင်းမအောင်မြင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။တိုးတက်မှုများပြားရထားပြီးကျွန်တော်စစ်ဆန်ရေးတကယ့်ကိုကောင်းလာတာကအကြီးဆုံးတိုးတက်မှုလို့ကျွန်တော်ယူဆပါတယ်။ကျွန်တော်အချိန်ပေါင်းများစွာပြောထားဘူးလို့သတင်းမီဒီယာတွေကိုပြောထားဘူးလို့နားထောင်ခြင်းသူတိုင်းကိုပြောထားဘူးလို့ပဲအဆွေတော်ရဲ့တန်းတူမှာကြီးမားတဲ့စီးပွားရေးလာလာရှိတယ်လို့ကျွန်တော်ယူဆပါတယ်။မြို့ကြီးတိုင်းလောက်မှာပဲအကန့်အသတ်နဲ့ပါပဲအဆွေတော်အနေနဲ့လည်းတိုင်းပြည်တဲ့သူကြီးမားတဲ့အနာဂတ်ရှိလာမယ်လို့ယူဆပါတယ်။ခေါင်းဆောင်ကြီးတူပါပဲဒီလိုဖြစ်လာတာကိုကျွန်တော်တို့မျှော်လင့်ဆောင်ဆိုင်နေပြီးဖြစ်လာဖို့လည်းကူညီတော့မှာပါ။အဲ့ဒီအတွက်ကျွန်တော်တို့ကူညီပါမယ်
။ဓမ္မရထံကအဲ့လိုပြောပြီးချိန်မှာကင်ဂျွန်ကကျင်းတဲ့အမှုရာနူးနဲ့ပြုံလိုက်ပြီးခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြပါတယ်။အဲဒီနောက်ခေါင်းဆောင်နှစ်ယောက်ဟာအနည်းငယ်စကားဆက်ပြောကြပြီးတဲ့နောက်ဓမ္မရအင်ဂျီတော်ရဲ့အဆိုအဖြစ်လူမှုရေးသဘောညစာစာပွဲကိုနှစ်ဖက်တခြားကိုယ်စားလှယ်တွေနဲ့အတူတက်ရောက်ကြပါတယ်။ဒီဘော်လာ28ရဲ့ကြော်တာဝင်းနေမှာတော့ခေါင်းဆောင်နှုတ်ဦးနဲ့အတူနှစ်ဖက်ကိုယ်စားလှယ်ပြီးတွေ့ဆုံဆွေးနွေးကြမှာပါ။ဆွေးနွေးမဲ့ကိစ္စရပ်တွေထဲမှာနျူကလ িয়ার ကင်းရှင်းရေးအတွက်လုပ်ငန်းလမ်းစဉ်တစ်ခုချမှတ်ဖို့မြောက်ကိုရီးယားဘက်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုဖြေလျှော့ပေးဖို့ကိုရီးယားနိုင်ငံအကြောင်းစစ်ဖြစ်နေစဉ်အနေအထားကိုအဆုံးသတ်ကြောင်းတရားဝင်ကြေညာချက်ထုတ်ဖို့စတာတွေပါဝင်မယ်လို့မျှော်လင့်ထားကြပါတယ်။ဗိုလ်ကြီးနဲ့စော်ပိုင်းတို့ကတော့သမ္မတထရမ်ဟာဗီယက်နမ်သမ္မတဝင်းဖူထရောင်းနဲ့တွေ့ဆုံပြီးထိပ်သီးအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံစီစဉ်ကျင်းပပြီးတဲ့အတွက်ကျေးဇူးတင်စကားပြောပါတယ်။အဲဒီလိုဆုံးမွေးတွင်မှာပဲအမေရိကန်ဘိုးရင်းကုမ္ပဏီထုတ်လေယာဉ်အစင်ပေါင်း130တန်ဖိုးငွေဒေါ်လာ15ဘီလီယံကျော်ကိုဗီယက်နမ်လေကြောင်းလိုင်းတွေဖြစ်တဲ့ Vietjet နဲ့ Bamboo Airways တို့ကဝယ်ယူနေတဲ့သဘောတူစာချုပ်တစ်ယောက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ။